စကိုင်းတိုင်းပလဲမြို့နယ်ရင်းမြန့်ပင်မြို့အဆက်ကရင်းပောင်တိုင်းကျေးရွာကိုဒီကနေ့စက်တင်ဘာလ19ရက်နေ့မနက်10နာရီလောက်မှာမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်မြေပြင်ကနေလည်းတပ်တွေကိုတိုးချနေတဲ့အကြောင်းဒေသခံတွေကပြောပါတယ်လူတွေထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့ဒေသခံတွေကြားစိုးရိမ်ပြီးဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်ရင်းမြပင်မြို့အနီးစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်ဆင်ကြောင်းသတင်းပေးပို့ချက်ကိုတော့အလိမ်မာကပြောပြမှာပါရှင်
ဒီနေ့မနက်10:00ကျော်လောက်မှာမြန်မာစစ်တပ်ဘက်ကစစ်လေရင်၄င်းနဲ့အယုဒ္ဓယရောက်လာပြီးပြစ်ခတ်တိုက်ခိုက်ခဲ့တဲ့ကြောင်းရင်းမပင်မြို့နယ်စစ်ဆောင်ကူညီပေးနေတဲ့ဒေသခံတန်းကတော့တပါးကမိန့်ကြားပါတယ်
အမသမိုင်းနဲ့ဝေရောက်တိုက်တဲ့ဘုံမှန်မှုကိုဘာလို့လဲဆိုတော့ဒီမှာမှာသူတို့လေနဲ့လာရောက်အလုံးဖြစ်တာကတိုက်ခိုက်ခြင်းမရှိတာတော်တော်လေးကြာပြီဆိုတော့ကိုကအမသမိုင်းအလေးအလိုက်ကိုချောင်းပြီးတော့လာရောက်တိုက်ခိုက်တယ်လို့ပုံတက်လို့ရတယ်ဒီဘက်ကနေကတော့တကြီးရောတွေအိမ်မွေးကျွမ်းသာတိရစ္ဆာန်တွေစတဲ့ရှိတဲ့လူတွေကတော့ဘာပဲပြောပြောကိုရဲ့ကိုကောင်ကိုပြန်ပြီးတော့ပေါ့နော်အေဂျင့်မီဖြစ်နေတာပြန်ရောက်ဝင်ရောက်ပြီးတော့နေထိုင်နေကြတဲ့အတွက်ရဲရွာတွေမှာဒေသခံတွေရှိပါတယ
်ပြီးခဲ့တဲ့ဩဂတ်လ17ရက်နေ့တုန်းကလည်းရင်းမပင်မြို့နယ်ရင်ပောင်တိုင်ကျေးရွာမှာဒေသခံ PDF တပ်ဖွဲ့တွေခြေကုပ်ယူနေတယ်ဆိုပြီးစစ်တပ်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဩဂတ်လအတွင်းကရင်ပောင်တိုင်ကျေးရွာကိုလေကြောင်းကနေပစ်ခတ်ခဲ့ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရသားတွေ12ဦးထပ်မံနဲ့တေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။ထိခိုက်တေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး။ဩဂတ်လကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်တချို့ဒေသခံတွေကအခုချိန်ထိဘေးကင်းတဲ့ကျေးရွာတွေဘက်ကိုခိုးလုံနေကြဆဲဖြစ်ပါတယ်။ဒီငိမ့်စားပြုလာချိန်နေရပြန်လာနေတဲ့ဒေသခံတွေလည်းရှိနေတယ်လို့တန်ကတော်ကမိန့်ကြားပါတယ်။ဒါပေမဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်မှုမှာလူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ရင်းမပင်အခြေဆိုင်မြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ခံကိုခန့်ကတော့လေကြောင်းနဲ့တိုက်ခိုက်ခံရတဲ့ရင်ပောင်တိုင်ကျေးရွာတွေဘက်မှာ PDF နဲ့စစ်တပ်အကြားလက်တလောတိုက်ပွဲမရှိဘူးလို့ပြောပါရယ်။
ရမောင်တိုင်ပထိုးတာအဲ့ဘက်ကရွာတွေဆင်ဆဲရဲ့အရှိဘက်ကတကြောတွေအကုန်လုံးအဲ့မှာပတ်ပြီးတော့ပြစ်နေရလို့ပြောတယ်လူတွေချနေလို့ပြောတယ်ဒီမှာပင်နဲ့ပလဲချားကပထိုးတာနောက်ပြီးတော့ပထိုးတာရဲ့အနောက်ဖက်နောက်ပြီးဆင်ဆဲရဲ့အဲနောက်တစ်ခုအဲ့နန်တဝိုက်ပေါ့ဝင်ရောက်စီးနှင်းခံရတာပေါ့အဲ့နန်ရွာတွေ50-60လောက်ရှိမှထင်တယ
်အခုလိုလေကြောင်းကနေပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီလိုတိုက်ခတ်မှုကြောင့်ဒေသခံ PDF တပ်တွေနဲ့စစ်တပ်အကြားနောက်ထပ်တိုက်ပွဲတွေတကြော့ပြန်ဖြစ်လာနိုင်တယ်လို့ PDF ဘက်ကသုံးသပ်တယ်လို့ဒေသခံတွေဘက်မှလည်းစိုးရိမ်မှုတွေကြီးထွားလာနေပါတယ်ရှင်